ဒီတစ်ပတ်မှာလည်းအရင်တစ်ပတ်ကပြောခဲ့တဲ့တင်နန်းကအတွေ့အကြုံကိုပဲပြန်ပြီးတော့ဝင်ငှပြလေကျွန်တော်ပြောခဲ့ပြီးပါပြီအခုပြောပြတဲ့တင်နန်းဟာချို့ငဲ့သူတွေဝေးလံဒေသကနေပြီးတော့ပညာရေးလက်လန်းမမီတဲ့နွမ်းပါတဲ့လူငယ်အများစုတက်ကြတဲ့တင်နန်းမှာဘာသာစကားတွေနည်းပညာတွေအပြင်စိတ်ဓာတ်ရေးရာကိုပါပို့ချသင်ပေးတဲ့အကြောင်းဖြစ်ပါတယ်အဲ့ဒီအကြောင်းကိုတနေ့သောအခါမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးတက္ကသိုလ်တစ်ခုမှာရှိတဲ့ဌာနကပါမောက္ခနဲ့ဇနီးတို့ကရောက်လာပါတယ်အဲ့ဒီလူတွေလာမယ်ဆိုတော့ကျောင်းသားတွေလည်းစိတ်လှုပ်ရှားနေကြတာပေါ့ရောက်လာလို့ကြည့်တဲ့အခါမှာမြန်မာလူမျိုးတွေဖြစ်နေတာကိုသူတို့အံ့ဩပါတယ်အမေရိကန်ပြည်ထောင်စုလိုနေရာမျိုးမှာပါမောက္ခရာထူးနဲ့ပညာရှင်ဖြစ်နေတဲ့ဆိုတာသူတို့ငေးကြည့်နေတဲ့အချိန်မှာအဲ့ဒီပါမောက္ခကသူ့ကိုယ်သူမိတ်ဆက်တာကကျွန်တော်လဲခမားတို့လိုတော်သားပါလို့မိတ်ဆက်ပါတယ်တကယ်လဲရိုးမတောင်ကြီးတနေရာကတောသားတယောက်ကအစင်းစင်းကြိုးစားသွားပြီးတော့နောက်ဆုံးဒီချိန်နေရောက်ခဲ့တယ်ဆိုတာကိုပြောပြခဲ့တာပါလွယ်လွယ်နဲ့တော့အမေရိကန်ပြည်ထောင်စုကိုရောက်ခဲ့တာမဟုတ်ဘူးဆိုတာကိုလည်းအသေးအချာရှင်းပြပါတယ်သူကထိုင်းနိုင်ငံမှာနှစ်ပေါင်းများစွာတောင်တင်နေတယ်ပြီးတော့အာဖရိကတိုက်မှာပြင်ပြပန်းပန်းနဲ့အလုပ်လုပ်ခဲ့ရတယ်နောက်ဆုံးကျမှအမေရိကန်ပြည်ထောင်စုကိုရောက်တာပါဆိုတော့အဲ့ဒီကလေးတွေလူငယ်တွေနားထောင်နေကြတဲ့အချိန်မှာပထမပိုင်းမှာတော့နားထောင်နေတဲ့ကျောင်းသားလူငယ်တွေဟာမတို့ဘွားနေတော့ချားလာကြည့်ရဲ့လို့တွေးနေကြပုံပါနောက်တော့လဲဩယုတ်တိယုတ်တာရှိသားပဲငါတို့လဲသူ့လိုအခြေအနေမျိုးကနေပြီးတော့စကြိုးစားမှာပါလားလို့တော့သဘောပေါက်သွားပါတယ်အထူးသဖြင့်တော့သူထိုင်းနိုင်ငံမှာတောင်တင်နေတဲ့ကာလများအာဖရိကတိုက်မှာပင်ပင်ပန်းပန်းအလုပ်လုပ်ရတဲ့အခြေအနေဘဝတွေကိုပြောပြတဲ့အခါမှာသူတို့ဖြစ်နိုင်တယ်လို့တွေးမိလာကြပါတယ်အဲ့တော့မိုးဘဝကြလာတာမဟုတ်ဘူးသူ့လိုကိုလိုလူမျိုးကလည်းဖြစ်နိုင်တယ်ဆိုတဲ့ကောက်ချက်ကိုရပါတယ်အဲဒုတိယမိတ်ဆက်တာကတော့အဲ့ဒီပါမုခရဲ့ဇနီးပါသူမကတော့12နှစ်သမီးတည်းကအမေရိကန်ပြည်ထောင်စုကိုရောက်နေတာလို့ပြောတဲ့ခါကျတော့လူငယ်တွေကဒီဘဝကတော့ငါတို့နဲ့ကွာပြီလို့ထင်သွားပါတယ်ဒါပေမဲ့မဟုတ်ပါဘူးသူ့ဇနီးပြောပြတာမှပို့ပြီးတော့နာကျင်စရာကောင်းတဲ့ဖြတ်သန်းမှုတွေကိုတွေ့ရပါတယ်သူတို့ဟာမပြည့်စုံတဲ့ဘဝနဲ့အမေရိကန်ပြည်ထောင်စုမှာကျောင်းနေရတဲ့အခါမှာကျောင်းကဆရာရဲ့စာအုပ်သင်ခန်းစာစာအုပ်ကို copy မိတူအပြည့်ဆွဲမိလို့ဆရာကအဲ့ဒါကိုမိသွားပြီးတော့အဲလူလေကောင်မှအဆက်ခွဲခံခဲ့ရတယ်ပေါ့ဒီညမှာဖြတ်ပြောရမှာကတော့သူတို့စီမှာပါမောခတွေဆရာတွေပြုစုထားတဲ့စာအုပ်ကိုဆယ်မျက်နှာထက်ပို့ပြီးတော့ဆရာကနှုတ်ထက်ပို့ပြီးတော့ copy ဆွဲခွင့်မရှိဘူးဆိုတာပါအဲ့တော့သူတို့စီမှာတော့ဒါကိုမဖြစ်မနေဝယ်ရတာပါမပြည့်စုံတဲ့ဘဝဆိုတော့ခိုးပြီးတော့ copy ဆွဲထားတာကိုဆရာကသိသွားတဲ့အခါမှာဒါကိုစာအုပ်ကိုလှင့်ပစ်ပြီးတော့ပြင်းပြင်းထန်ထန်သတိပေးတာခံရတယ်သူကသူတို့ရဲ့မပြည့်စုံတဲ့ဘဝတွေအတွက်အင်မတန်နာကျင်ငိုကြွေးခဲ့ရတာတွေကိုပြောပြပါတယ်နောက်တော့မှတခြားဆရာတယောက်ကတိသွားပြီးတော့စာနာမှုနဲ့ကူညီခဲ့တာတွေကိုပြန်ပြောပြပါတယ်ပြောချင်တာကတော့ဒီဇာလန်းမှာဖီလိန်မရှိဘူးလို့အဲ့ဒီပါမုခရဲ့ဇနီးကအသေးချာရှင်းပြနေတာပါဖိုးဆရာဟာလည်းသူ့ရဲ့ဘဝနဲ့ရင်းပြီးတော့ထုတ်ထားရတဲ့အနှစ်ချုပ်စာအုပ်ကိုသူ့သဘောတူညီချက်မရဘဲနဲ့တအုပ်လုံးကောက်ပြီးဆွဲတာကိုခွင့်မပြုနိုင်တယ်လို့သူတို့ဘဝတွေကလည်းမပြည့်စုံလွန်းတဲ့အခါချို့ငဲ့လွန်းတဲ့အခါအဲ့ဒီလိုပဲလုံမိလို့အဆက်ကွဲခဲ့ရတာကိုပြန်ပြီးတော့ကလေးတွေကိုပြောပြနေတာပါဒီပြောဆိုမှုတွေအပြီးမှာတော့ကလေးတွေကကျွန်တော်မေးကြည့်တဲ့အခါဘာကိုရတယ်လဲလို့မေးလိုက်တဲ့အခါမှာသူတို့ပြောတာကတညီတညွတ်သေးပါကျွန်တော်တို့ جماعه တို့နားလည်သွားပြီတဲ့ဘဝဆိုတာလူတစ်ပါးတနာတာခံဖို့မဟုတ်ဘူးလို့သူတို့နားလည်သွားပါတယ်ပထမတော့သူများတနာရင်ပညာတော်သင်လှုပ်ပေးမယ်သူများကနေပြီးတော့မွေးစားပြီးတော့ကျောင်းနေပါလေထားပေးမယ်ဆိုတာမျိုးကိုစဉ်းစားမိပါတယ်တဲ့အခုတော့ဘဝဆိုတာသူတစ်ပါးအားကျခံဖို့ပဲဖြစ်ရမယ်အတနာခံဖို့မဟုတ်ဘူးလို့ပြက်ပြက်သားသားဆုံးဖြတ်ပြီးတော့နားလည်သွားကြပါတယ်တကယ်တမ်းတော့လေစမ်းရှိကြည့်မယ်ဆိုရင်တက်ကြမ်းတွေကိုဖတ်ရတာထက်ပို့ပြီးတော့နှွေးထွေးတဲ့ကိစ္စမျိုးကယခုလိုဘဝကိုအစံလန်းတက်ခဲ့ဘူးတဲ့သူတွေလက်ရှိမှာအောင်မြင်ပြီလို့ပြောနိုင်တဲ့သူတွေနဲ့များများတွေ့ဆုံပေးဖို့လိုတယ်လို့ကျွန်တော်တော့နားလည်ပါတယ်။ဘာဖြစ်လို့စာအုပ်ဖတ်တာတည်းစာရင်ပို့တာတယ်လဲဆိုတော့နံပါတ်1ကမေခွန်းထုတ်ခွင့်ရပါတယ်။ပြီးတော့နံပါတ်2အနေနဲ့ကိုယ်ကိစ္စကိုယင်ဖွင့်ခွင့်ရပါတယ်။နံပါတ်3အနေနဲ့အဲ့ဒီကိုယ်လေးစားအားကျတဲ့ပုံကိုယ်ရဲ့အကြံဉာဏ်ကိုလည်းနားထောင်ခွင့်တည်ကြရပါတယ်။ဒါကြောင့်ကျွန်တော်တို့တကယ်ကိုကိုဘွားကိုကိုလန်းကိုရွေးပြီးတော့ရုံးကန်မဲ့လူငယ်တွေအတွက်တော့အောင်မြင်နေတဲ့သူတွေအစဉ်တစဉ်ထိတော့ရုံးကန်ပြီးတော့ရောက်ရှိသွားကြတဲ့လူတွေပြန်လှည့်ပြီးတော့သူတို့တွေနဲ့စကားပြောတာကိုဘွားဇာတ်ကြောင်းရဲ့အခက်ခဲတွေနဲ့ကြော်ဖြတ်ခဲ့ရတာတွေကိုပြောပြနိုင်တာဟာအကျိုးရှိမယ်လို့ထင်ပါတယ်ကျွန်တော်တက္ကသိုလ်တစ်ခုရဲ့မောင်မယ်တစ်လွင်ကျိုးစိုးဘွဲကိုကြည့်ဘူးပါတယ်အဲ့ဒီနိုင်ငံရဲ့သမရဟောင်းတွေနောက်ပြီးတော့စွန့်ဦးတီထွင်သူတွေသိအောင်မြင်နေတဲ့အမှုပညာသမားတွေလာပြီးတော့နှုတ်ဆက်မိတ်ဆက်စကားတွေပြောကြတာပါအတော်အကျိုးရှိတယ်လို့ယူဆရပါတယ်လူငယ်တွေအတွက်စိတ်ဓာတ်အင်အားနဲ့အနာဂတ်အတွက်ခြေလှမ်းတွေပေါ့ပါနေတာကြိုတင်ပြင်ဆင်ပေးကြဖို့လိုမယ်ထင်ပါတယ်